စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းကိုမေလနောက်ပိုင်းတုန်းကဝင်ရောက်ထားတဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေဟာဂျွန်လ3ရက်နေ့မှာတော့ဝက်လက်မြို့နယ်နဘဲပင်လကျေးရွာကနေအိမ်60ကျော်ကိုမိရှို့ခဲ့တယ်လို့နဘဲပင်လရွာနဲ့တမာခံရွာကဒေသခံတချို့ကိုတပ်ဖြတ်ခဲ့ပြီးတော့တချို့ကိုဖမ်းဆီးထားတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့အမှတ်များတစင်အောင်ပြောပြပေးပါမယ်ရှင်။
ဝလမြို့နယ်ကိုမေလနောက်ဆုံးပတ်လောက်ကလေးကစစ်ကြောင်းတွေနေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဇွန်လ3ရက်နေ့မှာဝလမြို့နယ်အရှိချမ်းကိုရွှေဘိုကြောင်မြောင်းတိုက်နယ်ကခမာယာစနစ်စစ်ကြောင်းရောက်လာပြီးတော့နဘဲပင်လာရွာကအင်ဂျီ60ကျော်ကိုမိရှို့ခဲ့တယ်လို့အနီးဝန်းကျင်ကြီးရွာတချို့ကစစ်ဆောင်တဲတွေကိုလည်းမိရှို့ခဲ့တယ်လို့ဝလ Informational Network ပြန်ကြားရေးတာဝန်ခံကိုနဂါးလေးကပြောပါတယ်။နဘဲပင်လာကြီးရွာကအမျိုးသားတူနဲ့တမာခံကြီးရွာကအမျိုးသားတူတို့ကိုတပ်ဖြတ်ခဲ့ပြီးတော့အမျိုးသမီးတချို့ကိုလည်းဖမ်းဆီးသွားတယ်လို့ပြောပါတယ်။
ဟုတ်ပါပဲဘုန်းကြီးညီမပါပဲကျွန်တော်တို့ဒီနဘဲပင်လာကြီးရွာမှာကျွန်တော်တို့အိမ်60 60ကျော်နဲ့ကျွန်တော်တို့ဘုန်းကြီးကျောင်းရအကြောင်းဆောင်လေးလုံးစားသင်းကုန်ပြီးအကြောင်းမိရှုရဖြစ်မိရှုဖြစ်ပြီးခဲ့တယ်။ဖြစ်ပြီးတော့သူအတဏ္ဍတ်ဆုံးကြီးအယူသားလူတွေကိုကောင်းပြတ်တတ်ပြီးမှမိမုံတွေကိုပြေးထားခဲ့တယ်အတွက်ကြောင့်တည်းညီမတို့ကြတော့သူပေါင်းပစ်ခဲ့တယ်ပေါ့ပေါင်းပစ်ခဲ့တယ်ပြီးရင်တော့အမားကျွန်တော်ထမင်းချဖို့ဆိုပြီးတော့ကျွန်တော်တို့မိမသားများကိုထားသွားလိုက်ပြဒီနေ့မနေ့ကျတော့ကျွန်တော်တို့တမန်ကန်ရွာနေမှာတောင်းပန်မှုဆက်ထုတ်ခဲ့ရတာမှာတမန်ကန်ရွာလေးကအစံပြီးတဲ့စိတ်မနေနဲ့ညီမတို့ကိုသူကန့်ခေါ်ပြီးတော့တမန်ကန်ကြီးရဲ့တောင်းပန်တိုက်ရွာရဲ့မြောက်ဘက်ဓာတ်ထဲမှာသူပြစ်တက်သွားခဲ့တယ
်ဒီနဘဲပင်လာကြီးရွာနဲ့အနီးတစ်ဝိုက်ဟာတိုက်ပွဲဖြစ်လေရှိတဲ့နေရာတွေမဟုတ်ဘဲနဲ့ရွာရဲ့ဘုံကြီးကျောင်းဟာကြားကာလပညာသင်ကြားရေးအစီအစဉ်နေနဲ့အခြေခံပညာကျောင်းသားတွေကိုပညာသင်ကြားပေးနေတဲ့နေရာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာစကိုင်းမြို့နယ်ကစင်ကိုင်းတောင်ရွာနဲ့ဝက်လက်မြို့နယ်ကစင်ကိုင်းမြောက်ရွာတို့ကိုဆက်ပြီးတော့မီးရှို့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကြောင်းတလျှောက်ကြေးရွာတွေကနေဒေသခံတွေကိုဖမ်းဆီးသွားတာရှိပေမဲ့အရေးအတွက်ကိုတော့အတိမပြုတ်နိုင်သေးပါဘူးဖမ်းခံရတဲ့ဒေသခံတချို့ပြန်လွတ်လာတာရှိတယ်လို့လည်းအခုလိုပြောပါတယ
်တော်တော်များများဖမ်းမိရတဲ့ဒီလိုရှိတယ်ကြာကျွန်တော်ဥယျာဉ်အရေးတော်တော်မကြည့်ရဘူးပြန်လွတ်တဲ့ဒီလိုလည်းရှိတယ်အဲ့ဒီလိုလည်းဖမ်းတဲ့ဒီလိုဆိုတော့အဲ့ဒီပြန်လွတ်တယ်ကြာပြန်လွတ်တဲ့ဒီလိုဆိုတော့ဖခင်ဘလို့ဒီလိုလည်းဖြစ်ကြရကြပါဝါလေတော်ကြီးကြာတော့ကျွန်တော်ပြရတော့ခုနရတော့လွတ်တယ်ကြာခုနရတော့ကျွန်တော်တို့ဒီဝက်လက်ရှိတယ်မှာခုနရတော့လွတ်တယ်ဘောမောင်ကလည်းတက်တယ်ပြေးလို့အားတောင်ပြေးကြမပြေးပ
ြ။အရာဝရီမြေကျောင်းတလျှောက်ကကြေးရွာတွေကဒေသခံတောင်းကျော်စစ်ပီးရှောင်နေရပြီးတော့တက်ကြီးရွယ်ဦးတွေဟာလက်ရှိရာဒီဥတုအပူချိန်တွေကြောင့်အမောဖောက်တာတွေဖြစ်တယ်လို့လည်းဒေသခံတွေနဲ့စစ်ရှောင်ကူညီသူတွေကပြောပါတယ်။မိုးရွာသွန်းပြီးတဲ့နောက်အပူချိန်လွန်ကဲတာမျိုးဖြစ်လာတဲ့အတွက်ရေကအနံစူးထွက်တာတွေနဲ့ရေမလုံလောက်တာတွေရှိတဲ့အတွက်တောက်သုံးရေဒုက္ခရောက်ရတယ်လို့လည်းပြောပါတယ
်။စစ်ဆောင်ကမှအများကြီးရအများကြီးဆိုတော့ကျွန်တော်တို့ဒီလူတို့ရတဲ့အချိန်မှာစီကြောင်းတွေတော်တော်များများသိချောင်းတွေဖြစ်ရတယ်ဒီဘောင်းတောင်းတဲ့ဒီဟောရဲ့ဘာပါလဲရရတော့ကြားရမှာဒီတို့တို့ဘာရောက်ကြတယ်ဒီကြတဲ့ဒီရဒီမွေးရဒီကြတဲ့တော့နာနာပြည့်တယ်တော့တောင်းလို့ရရှိတယ်မနော်ဒီချက်ဒီချက်ပေါ့မင်းကြည့်တယ်နည်းတော့ဘူ
းစီကြောင်းတွေကြေးရွာကထွက်သွားပြီးပြီမဲ့ဒေသခံတွေကရွာကိုပြန်မဝင်ရဲကြသေးဘူးလို့စစ်ဆောင်ကူညီသူတွေကပြောပါတယ်စစ်ကောင်စီတပ်တွေကသူတို့စခန်းချခဲ့တဲ့ကြေးရွာတွေမှာမြေမြုံပိုင်းထောင်ခဲ့တာမျိုးရှိတတ်တာကြောင့်ဒေသခံကာကွယ်ရေးအဖွဲ့တွေကကြေးရွာတွေကိုရှင်းလင်းလုပ်ပြီးမှဒေသခံတွေကိုပြန်ဝင်ခိုင်းတာမျိုးလုပ်ရတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်စစ်တပ်နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းသိမ်းဆုံးသူတွေရှိတယ်လို့အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့ထဲတနေ့ပို့ပြီးတော့တိုးလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒီသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလို့ရှိပါတယ်ရှင်။